ကရင်ပြည်နယ်တဲကကော့ကရိတ်မြောက်ဒီအာရှလမ်းမကြီးပေါ်မှာတွားနေတဲ့အန်စာတုံးကားတစီတောနော်ရေတကွန်အနီးမှာနိုဝင်ဘာလ9ရက်နေ့ကတိမ်မောက်ခဲ့ပါတယ်။ယင်တိမ်မောက်မှုကြောင့်ကားပေါ်ပါလာသူ10ဦးစလုံးနေရာမှာပဲပွဲချင်းပြီးတေဆုံးသွားခဲ့တယ်ဆိုပြီးလူမှုကယ်ဆယ်ရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့ပလဲဖြူလူမှုကယ်ဆယ်ရေးအဖွဲ့ဥက္ကဋ္ဌဦးလာရွှေကအခုလိုပြောပြပါတယ်
။တိမ်မောက်မှုကအမြောက်ဒီကနေပကိုးပြန်မဲ့ကားပေါ်အန်စာတော့ပါမှန်သူချိုးထားတော့တိုက်ပြီးတော့ဟုတ်ကဲ့ဆိုတော့အချိန်များတော့ကျုပ်ဒီမှာတော်တော်ကြီးကဆိုင်မို့တာတက်အဟိုအနေဆင်းလာတော့တော်တော်ကြီးကဆင်းမှာကားမှာလူက6ယောက်ပါတယ်ကြား6ယောက်မှ9ယောက်ပေါင်း6ယောက်ပါတယ်ပါတော့ကားပြောကားမှာလည်းအခြားတော့ဂျူရီယာပစ္စည်းတွေလည်းအများကြီးဝိတ်ကလည်းမတရားဘူးမတရားဘူးဆိုတော့ဒီကန်းကြောင့်မှအဲ့ဒီကိစ္စပဲကိုယ်ဒီမတရားတင်မယ်အချိန်နဲ့မောင်းမယ်ဒီမထိန်နိုင်ဘူးမောက်ကြမယ်အမေရန်ဒီကိစ္စတွေကအမျိုးဖြစ်နေတယ်ခင်ဗျအဲကားပေါ်ရင်ပေါ်ပါတဲ့အမျိုးသား6ဦးအမျိုးသမီး9ဦးအားလုံးပြေးသွားပါတယ်ခင်ဗျပြေးဆုံးသွားပါတယ
်ဒေဆုံးသူတွေရဲ့ရုပ်လောင်းတွေကိုတော့ကော့ကရိတ်ပြည်သူစေယုံကြီးကိုပို့ထားရတယ်လို့လည်းပြောပြပါတယ
်ပေါ်ပြီးကြတော့ကျွန်တော်တို့ကော့ကရိတ်ပြည်သူစေယုံကြီးကိုလက်ရှိပို့ထားတယ်ခင်ဗ
ျကရင်ပြည်နယ်ကော့ကရိတ်မြောက်ဒီအာရှလမ်းတက်မှာပဲအောက်တိုဘာလ30ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာခီးသည်တင်ကားနဲ့ကုံစိမ့်ကားတိုက်မိပြီးတိတ်မောက်တာကြောင့်လူ9ဦးတေဆုံးသွားခဲ့တယ်ဆိုပြီးမြဝတီခရိုင်တင်ငန်းညီနောင်မျိုးတစ်လူမှုကယ်ဆယ်ရေးအဖွဲ့ကပြောပါတယ်အောက်တိုဘာလ5ရက်နေ့တုန်းကလည်းကော့ကရိတ်မြဝတီအာရှလမ်းတက်မှာပဲပွင့်နေကြီးဇက်တပင်အဖွဲ့လိုက်ပါလာတဲ့ကားတိတ်မောက်မှုဖြစ်ပွားခဲ့ပြီးလူ10ဦးကျော်တေဆုံးသွားခဲ့ပါတယ်တလကျော်အတွင်းမြဝတီကော့ကရိတ်အာရှလမ်းမှာယင်တိုက်မှုယင်တိတ်မောက်မှု3ချိန်ဖြစ်ပွားခဲ့ပြီးအစုလိုက်အပြုံလိုက်လူသေးဆုံးမှုတွေဖြစ်ခဲ့ပါတယ်ရှင်